ထိုင်းနိုင်ငံအစိုးရရဲ့တဖက်သက်ဆုံးဖြတ်ချက်ချပြီးဆောင်ရွက်ခဲ့တဲ့မူဝါဒတွေကြောင့်ထိုင်းနိုင်ငံတည်းကမြန်မာနိုင်ငံသားဒုက္ခသည်ထောင်ပေါင်းများစွာဟာဖမ်းဆီးခံကြရတာနဲ့နေရင်းနိုင်ငံကိုပြန်ပို့ခံကြရတဲ့ဒုက္ခတွေကိုရင်ဆိုင်နေကြရတယ်လို့နယူးယောက်အခြေစိုက်လူအခွင့်အရေးဆောင်ကြည့်လေ့လာရေး Human Rights Watch အဖွဲ့ကပြောဆိုလိုက်ပါတယ်။စက်တင်ဘာ23ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ HRW အဖွဲ့ရဲ့ဒီအစီရင်ခံစာမှာထိုင်းမြန်မာနယ်စပ်တစ်လျှောက်ဒုက္ခသည်စခန်းတွေကဒုက္ခသည်ပေါင်း3,400အပေါ်မှာထိုင်းအစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေကိုမှတ်တမ်းတင်ထားပါတယ်။လူသူအယောက်ပေါက်နေတဲ့နေရာတွေမှာဒီဒုက္ခသည်စခန်းတွေမှာကြက်ကြက်တိတ်တိတ်နဲ့နေထိုင်ကြတဲ့ဒုက္ခသည်တွေလွတ်လပ်စွာရွှေ့ပြောင်းသွားလာခွင့်ဝင်ငွေရတဲ့အလုပ်လုပ်ကင်ခွင့်နဲ့သူတို့ရဲ့ကလေးတွေဒန်းတူပညာသင်ကြားခွင့်တွေမရရှိကြဘူးလို့ဒီအစိုးရခန္ဓာကဆိုပါတယ်။ဒုက္ခသည်တွေဟာငွေကြေးများစွာပေးရတဲ့လက်ပေးမှုတွေလုပ်ပြီးတော့ရွှေ့ပြောင်းအလုပ်သမားအဖြစ်မခံယူနိုင်ရဘူးဆိုရင်သူတို့ဟာဒုက္ခသည်စခန်းတွေမှာဖမ်းဆီးခံကြရတာနေရေးနိုင်ငံကိုပြန်ပို့ခံကြရတာတွေနဲ့မကြာခဏကြုံနေရတယ်လို့လည်းဒီအစိုးရခန္ဓာမှာဖော်ပြထားပါတယ်။ဒုက္ခသည်အလုံးရဲ့40ရာခိုင်နှုန်းဟာဒုက္ခသည်ဖြစ်တရားဝင်မှတ်ပုံတင်ခွင့်မရရှိသေးတာကြောင့်တရားမျှတပြီးတော့ထင်သာမြင်သာရှိစေမဲ့မြန်မာနိုင်ငံကရောက်ရှိလာသူဒုက္ခသည်တွေကိုစောင့်ကြည့်စနစ်တရက်ကိုထူထောင်ဖို့ထိုင်းအစိုးရအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့ကိုလည်း HRW ကတိုက်တွန်းထားပါတယ်ခင်ဗျာ။